မြောက်ကိုရီးယားနိုင်ငံကတာဝေးပစ်ဒုံးကျည်ပစ်လို့မှုဟာမအောင်မမြင်ပြတ်ချခဲ့ပေမဲ့ဒီလိုပစ်လွတ်ခဲ့တာနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်းကရောနိုင်ငံတကာခေါင်းဆောင်အများအပြားကပါပစ်တင်ရှောင်ချလိုက်ကြပါတယ်။မြောက်ကိုရီးယားကနေလွှတ်တင်လိုက်တဲ့ဒုံးပြန်ဟာလွှတ်ပြီးပြီးချင်းတမနစ်လောက်အတွင်းမှာပဲပင်လယ်ထဲကိုထိုးကျသွားခဲ့တာပါ။မြောက်ကိုရီးယားအစိုးရသတင်းဌာနကတော့ဒုံးပြန်ဟာအပိုင်းပိုင်းကွဲပြတ်သွားတာမို့ကဘာပတ်လမ်းထဲကိုမသွားရောက်နိုင်ဘူးလို့ဆိုပါတယ်။သူတို့လွှတ်တင်လိုက်တာဟာမိုးလေဝသတိုင်းထွာရေးဂျိုဒူးလို့လည်းပြောပါတယ်။နိုင်ငံတကာကတော့မြောက်ကိုရီးယားဟာစစ်လက်နဲ့ထိပ်ဖူးတက်ဆင်လို့ရတဲ့တာဝေးဖြစ်ဒုံးကျည်ကိုမိုးလေဝသဂျိုဒူးတွေလိုလွယ်လွယ်ကူကူပြစ်လွတ်လို့ရအောင်အခုလိုစမ်းသပ်ပြစ်လွတ်တာလို့ယုံကြည်ကြပါတယ်။အဆင့်3ဆင့်ပြစ်လွတ်ရတဲ့ rocket ဒုံးပြန်ဟာပထမအဆင့်မှာတင်ခြုံရင်းမှုရှိပြီးပြတ်ကျခဲ့တာဖြစ်ပါတယ်။ပြတ်ကျတဲ့အပိုင်းစာတွေဟာမြေပြင်ကိုမထိသလိုနိုင်ငံတကာရေပြင်ပိုင်နဲ့ပင်လယ်တွင်းမှာတွာလာနေတဲ့သင်္ဘောအများပြားကိုလည်းမထိပဲပင်လယ်ဝါထဲမှာထိုးကြခဲ့တာပါဒီသတင်းပတ်ထဲမှာမြောက်ကိုရီးယားရဲ့ဒုံးပျံပစ်လွတ်မဲ့နေရာကိုနိုင်ငံတကာကသတင်းထောက်တွေတွားရောက်ခွင့်ရခဲ့ပေမဲ့အခုလိုပစ်လွတ်ခဲ့တာနဲ့ပတ်သက်ပြီးတည်တည်ချာချာသိခွင့်မပေးခဲ့သလိုပစ်လွတ်ပြီးနောက်ပိုင်းမှာလည်းတိတိကျကျမသိရဘူးလို့ပြောင်းရမ်းမှရှိတဲ့ VOA သတင်းထောက်ကပြောပါတယ်မြောက်ကိုရီးယားရဲ့အခုလောက်ရဟာနိုင်ငံတကာကတညီတညွတ်ထဲဆုံးဖြတ်ထားချက်ကိုဆန့်ကျင်လိုက်တာဖြစ်ပြီးကုလသမဂ္ဂဆုံးဖြတ်ချက်ကိုချိုးဖောက်တာလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်ကပြောကြားလိုက်တယ်လို့အမေရိကန်သမ္မတအင်ဗျူကလည်းမြောက်ကိုရီးယားရဲ့အခုလောက်ရဟာဒေသရင်းလုံခြုံရေးကိုချိန်ချောက်နေတယ်လို့ဆိုပါတယ်။ဒါအပြင်မြောက်ကိုရီးယားအတွက်စားနပ်ရိက္ခာနောက်ထပ်ပေးဖို့မယ့်အစီအစဉ်ကိုပါဖျက်သိမ်းလိုက်တယ်လို့ပြောကြားခဲ့ပါတယ်။